ရခိုင်ပြည်နယ်အတွင်းတနေ့တခြားစူးဝါလာတဲ့အခြေအနေတွေပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကူစလေခရစ်စတင်းဘဂနာကရခိုင်မျိုးသားပါတီကိုပြောဆိုတော့ပါတယ်။ရခိုင်ပြည်ထောင်စုကိုစုပေါင်းအဖြစ်ရှာနိုင်ဖို့အတွက်ရခိုင်ပြည်နယ်ထိလာရောက်ပြီးတော့အားလုံးနဲ့ဆွေးနွေးစကားပြောဆိုနေတာဖြစ်တယ်လို့ရခိုင်မျိုးသားပါတီနဲ့တွေ့ဆုံပြီးအထွတ်မှာအထူးကူစလေခရစ်စတင်းဘဂါက VOE ကိုပြောပါတယ်။အထူးကိုယ်စားခရစ်စတင်းဘဂနာဟာရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကိုအချိန်ကြီးလာရောက်ပြီးတော့ဒီအစိုးရအပါဝင်လွှတ်တော်အမတ်တွေနဲ့လည်းအချိန်ကြီးတွေ့ဆုံခဲ့ပြီးသူဖြစ်ပါတယ်။သူတို့နဲ့တီးခြားတွေ့ဆုံစဉ်မှာတော့ရခိုင်ပြည်နယ်အခြေအနေတစ်နှစ်တခြားဆိုးဝါးလာတဲ့ပုံမှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအထူးကိုယ်စားခရစ်စတင်းဘဂနာကပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ EMP ပါတီပြောခွင့်ရဒေါ်အေးနုစင်က VOE ကိုခုလိုပြောပါတယ
်။သူမှလာရတယ်။လာပြီးရဲ့အစီအစဉ်တစ်ဆတ်တစ်ဆတ်အဆိုးရွားပြီးတော့ရခိုင်ပြည်သူတွေရဲ့ထိခိုက်နေတဲ့နေရာမှုတွေကိုပဲညင်တွေ့ရတာကိုယ်တိုင်ကသူအရန်ကိုစိတ်မကောင်းဖြစ်မိပါတယ်ဆိုတာနဲ့ပဲသူမိတ်ဆက်လိုက်တယ
်အစိုးပိုင်းကတော့သူကိုယ်စလေခရစ်စတင်းဘဂနာဟာမောင်းတော့မှရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ပဲရခိုင်ပြည်နယ်စွတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းနဲ့တခြားလွတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်လွှတ်တော်မှာတွေ့ဆုံခဲ့တဲ့အတွင်းဒေသအတွင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုအချိန်ဒီအဖြစ်ခက်ရစဲကြီးအလားအလာနဲ့ညီငယ်ဆိုင်ရာဆွေးနွေးပွဲကိစ္စတွေနောက်တစ်ဖက်နိုင်ငံကိုရောက်နေတဲ့နေရဆွန့်ခွာသူတွေပြန်လည်ဝင်ရောက်လာမဲ့ပေါ်သဘောရအမြင်တွေမကြာခင်ကျင်းပတော့မယ့်2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောရအမြင်တွေကိုလည်းဆွေးနွေးမေးမြန်းခဲ့တယ်လို့သိရပါတယ်။ခရစ်စတင်းဘဂနာဟာမြန်မာနိုင်ငံကိုနိုဝင်ဘာလ13ရက်နေ့ကရောက်ရှိလာတာဖြစ်ပြီးတော့ရခိုင်ပြည်နယ်ကိုတော့မနေ့နိုဝင်ဘာလ18ရက်နေ့ကရောက်သွားခဲ့ပါတယ်။မနေ့ဖြန်မှာတော့ရခိုင်ပြည်နယ်ကပြန်လည်ထွက်မှာပါအထူးကုစလေရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုလူမှုဝန်ထမ်းကေဇေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးစောအောင်လည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။